လွန်ခဲ့တဲ့ဆယ်နှစ်ကဆိုနေပြည်တော်မျိုးကြီးစီကားလာမယ်လို့ပြောရင်လူတိုင်းကြီးကြမှာပဲအခုတော့နေပြည်တော်မျိုးကြီးကအရင်နဲ့မတူပန်စီကားလို့လာနေပါပြီအိမ်ချမ်းမြေဈေးတွေကလည်းထင်မထားလောက်အောင်ဖြစ်လာခဲ့ပါပြီအဲ့လိုနေပြည်တော်မျိုးကြီးစီကားနေပြီဆိုတဲ့သတင်းကိုကြားတော့ဘတ်ရွှေကြီးကတိတ်မယုံသူကစာဖတ်နေသူကြီးဆိုတော့အပြင်ကိုတိတ်မထွက်ဘူးလေသူ့လက်ထက်တုန်းကတော့စနေနေ့တိုင်းနေပြည်တော်တပတ်ပတ်နေကြပါအခုကအပြင်မထွက်တာကြတော့အပြင်ပအကြောင်းတိတ်မသိဘူးနေပြည်တော်ကြီးစီကားနေပြီဆိုပြီးတဲ့သတင်းကြတော့သူလည်းမနေနိုင်ဘူးနေပြည်တော်ပတ်ကြည့်အောင်ပါပဲဆိုပြီးရုပ်ဖြတ်ပြီးပတ်ကြည့်တယ်။ရုပ်မဖြတ်ဘဲရှောက်သွားလို့ကလည်းမဖြစ်ဘူးလေ။ဘာလို့လဲဆိုတော့မြန်မာပြည်အနှံ့မှာစစ်မှုရဲဟောင်းတွေအုပ်ကြီးတွေအသက်ခံရတဲ့တရင်ကိုသူလည်းတက်တက်ကြားထားတာကိုသူ့လက်ထက်တုန်းကမစီကားခဲ့တဲ့နေပြည်တော်ကြီးကသူတပည့်လက်အောင်မှာတော်တော်လေးစီကားနေတာကိုတွားတွေ့တယ်။အမဲဒီကောင်ဘယ်ဆိုးလို့လဲဟာငါထက်တောင်တော်နေပါရောလားဆိုပြီးစိတ်ထဲကချီးကျူးလိုက်သေးတယ်။လူရွေးတော်မှန်သားပဲဆိုပြီးဈေးထဲကိုဝင်ပြီးလူတွေကိုအင်တာလိုက်ပြီးတယ်။နေပြည်တော်ရောက်တာကြာပြီလားဆိုပြီးလူတယောက်ကိုမေးလိုက်တော့အိတ်မကြသေးဘူးတဲ့ဘယ်ကပြောင်းလာလဲဆိုတော့စကိုင်းတိုင်းနေကလို့ဖြေတယ်အဲ့ချိန်ဘာရွှေကြီးစိတ်ထဲတော်တော်လေးပီတိဖြစ်နေပြီဘာဖြစ်လို့နေပြည်တော်ကိုပြောင်းလာလဲဆိုပြီးမေးလိုက်တော့စစ်ဘေးလာရှောင်းလားတဲ့ဒီဖြေတော့သူလည်းတိတ်တပွင့်မကြောက်သူတီတောင်ထားတဲ့မြို့ကအုတ်ချိုရဲမြို့တော့လေစစ်ဘေးရှောင်းစခန်းမှမဟုတ်တာဒါနဲ့အခြားလူတွေကိုလည်းလိုက်ထပ်မိတယ်ဘယ်ကလဲဆိုတော့ချင်းပြည်ကကရပြည်ကစကိုင်းကရှမ်းပြည်ကအစုံပါပဲရန်ကုန်ကလူတွေလည်းပါတယ်မန္တလေးကလူတွေလည်းပါတယ်သူတို့အားလုံးရဲ့အဖြေကတိတ်မကွာကြပါဘူးစစ်ဘေးလာရှောင်းတာတဲ့အဲ့တော့ဘာရွှေကလည်းစိတ်ပတ်ပေါင်းနဲ့မြို့မစီတဲ့ပတ်ရှောင်းနေတော့ဆိုပြင်းနဲ့တော့တွေ့တယ်ဆိုပြင်းနဲ့ဘာရွှေယင်းနီမှလူတွေတိတ်မသိကြပါဘူးလူယင်းတွေလောက်ပဲသိတာဘလို့ယင်းနီလဲဆိုတော့တခါတော့ဘာရွှေက ARE တိုင်းပဲလှည့်လည်ရင်အိမ်သာတက်ချင်လာလမ်းမှာဆိုတော့အိမ်သာကလည်းမရှိဘူးအဲ့ချိန်စပိန်လေးနင်းလာတယ်ဆိုပြင်းတဲ့ဘာရွှေတော့တွေ့တယ်အဲ့တော့ကဆိုပြင်းလည်းလန့်တာပေါ့သူ့နောက်လိုက်တွေကအများကြီးအဲ့ချိန်ဘာရွှေကဆိုပြင်းစပိန်ကိုတားပြီးမေးဟေ့တကယ်ဒီနားမှာအိမ်သာလေးဘာလို့မရှိဘူးလားအိမ်သာတော့မရှိဘူးဗျာတော်တိုးရင်တော့ရမယ်ဆိုပြီးဆိုပြီးကဘာရွှေကိုခြုံဖို့ကောင်းကောင်းလေးလမ်းညွှန်ပေးလိုက်တယ်တော်တိုးရင်တရောထိုးဖို့အချမ်းပြားလေးနဲ့ထည့်ပေးလိုက်တာပေါ့လေအဲ့ကလေးကဘာရွှေနဲ့ဆိုပြီးရင်းနှီးတာပါပဲဒါပေမဲ့မစုံပြစ်တာကြပါပြီအခုမှပြန်စုံလာပြန်စုံတော့လေမြို့မစီအိမ်သာရှိပါဆိုပြီးကိုတွေ့တော့ဘာရွှေလည်းတော်တော်ဝမ်းသာသွားပုံရဟာဆိုပြီးအတော်ပဲတဲ့မင်းနေပြီးတော့ဘာလာလောက်တာလဲစစ်ဘေးလာရှောင်းတာလားတဲ့ဟာမဟုတ်ပါဘူးဘာဘာကြီးရဲ့မြေကွက်တွေအယောင်းဝယ်ကောင်းတယ်ဆိုလို့ပွဲစားလို့မလို့လာတာဆိုတော့အတော်ပဲကွာနေပြည်တော်ကြီးဘာတွေဖြစ်လို့လူတွေစီးနေလဲဆိုတော့ပြောပြစမ်းမအောင်ကွာဟာအဘတပည့်ရှိတာပဲသူ့မေးကြည့်ပေါ့ဆိုတော့အဲ့ကောင်ကလည်းငါရှောင်းနေတယ်သူ့မေးလဲအမှန်သိမှာမဟုတ်ဒီတော့မင်းပဲပြောပြကွာအဲ့တော့ဆိုပြီးလဲပြောပြရတာပေါ့ဒီလိုအဘရဲ့လူဆိုတာမွေးရမြေကိုချစ်ကြသူတွေကြီးပဲဆိုပြီးလဲချစ်တာပဲအဘလည်းချစ်တာပဲအခုနားထောင်သူတွေလည်းချစ်ကြတာပဲဘလောက်ကြီးကြီးကို့မွေးရမြေကိုမမေ့ကြဘူးဖြစ်နိုင်ရင်ကို့မွေးရမြေကိုမစွန့်ခွာခြင်းကို့ဒေသမှာပဲကို့ငယ်တငယ်ချင်းတွေနဲ့တက်ဆုံတိုင်းပျော်ပါပါနေသွားကြကြတာကြီးပဲဒါပေမဲ့စွန့်ခွာခြင်းတန်တော့လဲစွန့်ခွာရတာပါပဲအခုဆိုမြန်မာပြည်ကအချို့နေရာတွေမှာတာတာရရရှိပေမဲ့အချို့နေရာတွေမှာတော့နေဖို့ကိုမဖြစ်နိုင်တော့ဘူးစစ်ဖြစ်နေတာဟုတ်ကြည်စံတွေကဟိုဘက်ဒီဘက်ပြန်တန်းနေတာဘယ်တော့ကို့လာမှန်မလဲဆိုတာပြစ်တဲ့လူတွေဘရားပဲသိမယ်စစ်ဖြစ်တဲ့နေရာတွေတွေမဟုတ်ပါဘူးမြို့ပေါ်ကလူတွေတောင်ဘယ်တော့ဘုံမှန်မလဲကြည်စံမှန်မလဲစိုးရိမ်နေတဲ့ဟာစစ်ဖြစ်တဲ့နေရာကလူတွေပိုဆိုးတာပေါ့ဘသူမှတော့ဘယ်ကကြည်စံလာမှန်မလဲမသိကြတဲ့နေရာမှာငုတ်တုတ်ထားပြီးနေကြဘူးလေဒီတော့ပြေးတာပေါ့ဘယ်ပြေးမလဲကြည်လို့ရအောင်ပြေးတာပေါ့ကြည်လို့ရဆိုတာကလည်းခဏကြည်လို့တဲ့နေရာလားအမြဲကြည်လို့တဲ့နေရာလားဆိုတာရှိသေးတယ်တတ်နိုင်သူတွေကတော့အမြဲကြည်လို့တဲ့နေရာကိုပြေးတာပေါ့မတတ်နိုင်သူတွေကတော့ခဏတစ်ဖြုတ်ကြည်လို့တဲ့နေရာကိုပြေးကြတာပေါ့ညီမပြည်မာလည်းကြည်လို့တဲ့နေရာခက်ရှားရှားပါနေ့စဉ်ဘုံပေါက်တဲ့တဲ့ရင်တနက်ပြစ်တဲ့တဲ့ရင်လူသက်တဲ့တဲ့ရင်ကတိုင်းနဲ့ပြည်နဲ့အနှံ့ကြားနေတာနေတာနဲ့များတာပဲကွာအမေမနေပြည်တော်မှာတော့တိုက်ပွဲတွေတိတ်မဖြစ်ကြဘူးဒီတော့အနေနဲ့ရရက်ကတိုက်ပွဲဆောင်နေရနေပြည်တော်မှာခိုးလုံလာကြတယ်ဒါပေမဲ့နေပြည်တော်ကိုတိုက်ပွဲဆောင်မှုဆိုတာလည်းတိတ်တော့မလွယ်ပါဘူးချမ်းသာသူတွေသာတတ်နိုင်တာမချမ်းသာတဲ့သူဆိုအိမ်တော့ငှားလို့ရပါရဲ့လှုပ်ရှားစရာအလုတ်ကံရရှားပါတယ်လေအဲ့တော့ပတ်စံမရှိရင်ဘယ်အဆင်ပြေမလဲဒီလိုပဲစစ်ကောင်စီဖမ်းမအောင်ကြောက်တဲ့လူတွေကလည်းမဲဆောက်တို့ဗန်ကောက်တို့ပြေးတယ်အဆက်အသွယ်ကောင်းပြီးတတ်နိုင်သူတွေကအမေရိကတို့ဥရောပတို့ရောက်ကုန်တာပေါ့ပြီးတော့အဘရဲ့တပည့်ကလည်းသူကင်လိုက်တာနဲ့ကြီးတာကြီးပဲဒေါ်လာကိုကင်ရင်ဒေါ်လာဈေးကြီးတယ်ဆန်ကင်တော့လည်းဆန်ဈေးကြီးတယ်စီကင်တော့လည်းစီဈေးကြီးတယ်ရွှေကင်တော့လည်းရွှေဈေးကြီးတယ်အဲနေပြည်တော်ကိုသူကင်တော့နေပြည်တော်ပါကြီးလာတာနေမယ်ဆိုပြီးဘရွှေကြီးကိုအရှိရှင်းပြလိုက်တယ်ဒီတော့ဘရွှေလည်းတူရီသွားတယ်အေးကွာတယ်ဒီတိုင်းဆိုမဖြစ်သေးဘူးတခုခုလုံးမှဆိုပြီးဆိုပြီးကိုဆက်မေးဘာလို့ရင်ကောင်းမလဲတဲ့အဲ့တော့ဆိုပြီးလည်းမပြောချင်ပေမဲ့ပြောရတာပေါ့အဘရေးအခုလို့ပတ်စံတက်နိုင်သူတွေကြီးနေပြည်တော်ကိုစစ်ဘေးလာရှောင်လာတော့မဖြစ်သင့်ဘူးပစံမတက်နိုင်တဲ့သူတွေလည်းနေပြည်တော်မှာစစ်ဘေးလာရှောင်နိုင်အောင်လုပ်ပေးရမှာပေါ့ဒါကြောင့်လူမျိုးဘာသာမျိုးစစ်ဘေးရှောင်နိုင်တဲ့စခန်းတွေနေပြည်တော်မှာစောက်ပေးပါဗါလို့ပြောလိုက်တယ်အဲဒါပေမဲ့တခုတော့ရှိတယ်ဗါရဲ့အဲစစ်ဘေးရှောင်စခန်းတွေစောက်တဲ့အခါတင်တာတော့စူပြေကိုရအောင်ပြောပေးဆိုပြီးပြောခဲ့လိုက်တယ်မကြခင်နေပြည်တော်မှာစစ်ဘေးရှောင်စခန်းတွေပေါ်လာရင်တော့စူပြေတင်တာရပြီလို့သာမှတ်လိုက်ပါတော့